Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 25 32 50နဲ့ line meter 190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့တင်းနေတဲ့မှာတော့အမေရိကန်ပြည်သူဗီဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာစနေနေ့ကဖြစ်ခဲ့တဲ့လူမျိုးရေးဒေသရုံးတွေနှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်အမေရိကန်ပိုင်ကိုဝမ်ဂျုံကိုမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့မပစ်ဖို့ဆုံးဖြတ်တာအင်မတန်မှအမျိုးမြင့်ကြီးတဲ့လုပ်ရည်ဖြစ်သမ္မတထရန့်ကချီးကျူးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်အီတန်စင်နဲ့အတူညင်ညာပေးသွားမှာပါ
အခုညပိုင်းသတင်းလွှာတွေထဲမှာတက်မြေတင်ယူတာတွေပြန်ပေးဖို့အစီအစဉ်ရှိမရှိဆိုတာကိုကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြည်သူ့လွှတ်တော်မှအခုလိုဖြေသွားပါတယ်
။လိုင်အားတို့ပါဝင်ရေဒီယာစတုတ္တမ95လေးအေကာတောက်လို့ရေးဝန်ကြီးဌာနမှကာကွယ်ရေးဝန်ကြီးဌာနတို့ကြိုးကြောင်းပြည့်ရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လည်း
ပြည်သူ့လွှတ်တော်တွေကကြားနာပွဲကအတန်တွေနဲ့အတူနားဆင်ကြရမှာပါ။ကချင်ပြည်နယ်ကစုံရွာမှာစစ်အင်အားရုတ်သိမ်းသွားပြီးဖြစ်လို့စစ်ရှောင်သူတွေနေရပြန်ဖို့အစိုးရအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ချင်းတွင်းမြစ်ရေစိုးရိမ်ရေမှတ်ရောက်နေတဲ့အတွက်ဒေသခံတွေထောင်ထဲကြီးပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရပါတယ်။ဒီလိုမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူရေခဲနေတဲ့အန္တာတိကတိုက်ပူနွေးလာတဲ့အတွက်ဘာဖြစ်လာမလဲဆိုတော့ရာသီဥတုဆိုင်ရာအကြောင်းအခြေအနေကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အီတန်စင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်သူဗီဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာထိခိုက်ဒေဆုံးမှုတွေကြုံရတဲ့အထိဖြစ်ခဲ့တဲ့စနေနေ့ကလူမျိုးရေးဒေသရုံးအတွက်နှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။နာဇီလူလားသူတွေလူပြည်ကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့ဒဇုံတရားမပြောခဲ့တဲ့တင်းနာနေတဲ့ကရုပ်မြင်သံကြားမှာပြောကြားခဲ့တဲ့ကြေညာချက်ပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့အခြေခံအဆောက်အအုံလုပ်ငန်းတွေပြန်လည်ထူထောင်ရေးမနေ့တော့ကနယူးယောက်ရုံးခန်းမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပေမဲ့စနေနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်နဲ့ပတ်သက်လို့ခေတ်သစ်နာဇီတွေခေတ်သုံးလုံးနဲ့လူပြည်ကြီးစိုးရေးဝါဒီတွေကိုတိုက်ရိုက်ပြစ်တင်ပြောဆိုဖို့နှစ်ရက်တောင်ချေယူခဲ့တဲ့ပေါ်မင်းကွန်းထုတ်ခဲ့တဲ့သတင်းတောက်တွေနဲ့အပြန်အလှန်အော်ရိုက်တဲ့အထိဖြစ်ခဲ့တာပါ။ဝေဖန်သူတွေကတော့သမ္မတရဲ့ပထမဆုံးထုတ်ပြန်ပြောဆိုချက်ကအားပြော်လွန်းတယ်လို့လူပြည်ကြီးစိုးရေးဝါဒီတွေကိုတိုက်ရိုက်ရင်ညွှန်းပြောရမယ့်အစားနှစ်ပတ်စလုံးကိုပြစ်တင်နေတယ်ဆိုပြီးပြောဆိုခဲ့ကြတာပါ။ဒါမှလည်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်းသူ့ရဲ့ပထမဆုံးပြောဆိုချက်ဟာဒဇုံတရားပြဿနာမရှိတဲ့အကြောင်းနဲ့သတင်းချက်လက်တွေမှန်မှန်ကန်ကန်ဖြစ်အောင်အခြေယူခဲ့တာသာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုတော့ပါတယ်။သတင်းနောက်တွင်လည်းအခြေချပြောဆိုရမှာသမ္မတထရန့်ကလက်ရာဆုံးလူပြည်ကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြခဲ့ကြတဲ့လက်ဝဲဆုံးဝါဒီတွေဟာဆန္ဒပြခွင့်တောင်းခံထားတာမရှိသလိုနံပါတ်တုပ်တွေတုံးပြီးတိုက်ခိုက်မှုတွေရှိခဲ့ကြောင်းဆွဆွဲပြောဆိုခဲ့တာပါ။ဒါကြောင့်လဲပြစ်ပကတ်တွေနှစ်ပတ်စလုံးမှာတာဝန်ရှိတယ်ဆိုတော့တန်တရားဖြစ်စရာမရှိကြောင်းလဲသမ္မတထရန့်ကထပ်မံပြောဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်အမတ်တွေရဲ့ပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။Republican Party ထက်လွတ်တော်မှဂျွန်မကင်းကတော့လူမျိုးရေးခွဲခြားသူတွေနဲ့အမုန်းတရားတွေကိုရင်ဆိုင်အန်တုခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေကိုဒဏ်ထူထားပြောလို့မဖြစ်နိုင်တဲ့အကြောင်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။အလားတူသဘောထားမျိုးတွေကိုအလွတ်တော်မှအီလီနာရော့စ်လာတီနန်ပါဝင်တခြား Republican Party ဝင်တွေနဲ့ထင်ရှားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကလည်းပြောဆိုခဲ့ကြပါဗျ။
Virginia ပြည်နယ် Charlottesville မြို့မှာလူမျိုးရေးအတိအကျတွေဖြစ်ပွားခဲ့ပြီးတဲ့နောက် Twitter လူမှုကွန်ရက်မှာထပ်ပုံတပုံနဲ့အတူဖော်ပြခဲ့တဲ့သမ္မတ Humphrey Obama ရဲ့မတ်ချက်ဟာလူကြိုက်အများဆုံးအဖြစ်ဆန့်ကျင်တင်သွားပါတယ်။ Twitter မှာဖော်ပြထားတဲ့ဓာတ်ပုံထဲမှာတော့ကိုဝင်းကြီးကိုပခုံးပေါ်တင်ထားတဲ့သမ္မတ Obama ဟာအသားအရောင်လူမျိုးအတူကွဲပြားသူကလေးငယ်တွေကိုကြည်နေကြတဲ့အင်ပရင်ပေါ့ပေါင်မှာလက်တင်ပြီးတော့နှုတ်ဆက်စကားပြောနေတာကိုတွေ့ရပါတယ်။ Twitter မှာချက်မှာတော့အသားအရောင်နောက်ကျောင်းရာဇဝင်နဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုတွေကြောင့်တယောက်နဲ့တယောက်မုန်းတီးအောင်လူတွေကိုမွေးကလေးကဖန်တီးပေးလိုက်တာမဟုတ်ကြောင်းတောင်အာဖရိကနိုင်ငံကလူပြူလူမဲခွဲခြားမှုတိုက်ဖြတ်ရေးခေါင်းဆောင်သမရဟောင်းနယ်ဆန်မန်ဒဲလာရဲ့နာမည်ကျော်စကားကိုကိုကပြောဖော်ပြထားပါတယ်။ဗိုလ်တုနှစ်အစောပိုင်းထိဆိုရင်တော့သမရဟောင်းအိုဘားမားရဲ့ Twitter လူမှုကွန်ရက်ပေါ်ကမှတ်ချက်ကိုကြိုက်တယ်လို့သဘောထားပေးရတာအကြိမ်ပေါင်း2သိန်း8သိန်းရှိခဲ့ပြီးတော့ဒါဟာဆိုရင်ဗြိတိန်နိုင်ငံမှာဒီနှစ်စံပိုင်းအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုအပြီးအမေရိကန်ဆိုတော့ Ariana Grande ဖော်ပြခဲ့တဲ့မှတ်ချက်ကိုလူကြိုက်အများဆုံးဖြစ်စဉ်တင်ထားတာကိုကြော်လွန်ခဲ့တဲ့အထိဖြစ်ပါတယ်။ လူပြူကြီးစိုးရွာလေးတွေကိုတပ်ပြန်ဆန္ဒပြနေသူလူအုပ်ထက်ကအမျိုးသားတယောက်ကကားနဲ့ဝင်တိုက်ရကနေပြီးတော့တေဆုံးသွားသူအသက်32နှစ်အရွယ်အမျိုးသမီးဟက်သာဟေယာရဲ့ဇာပနာကိုတော့ဒီကနေ့မှကျင်းပမှာဖြစ်ပါတယ်။ဇာပနာကိုတော့ Charlottesville မြို့ကပရမောက်ရုပ်ရှင်ရုံမှာကျင်းပမှာဖြစ်ပြီးတော့လူအများအများလာရောက်မယ်လို့မျှော်လင့်ထားပါတယ်
။ American ပြည်အောင်စုနဲ့အင်းနီးချင်းနိုင်ငံတွေကြား1994ခုနှစ်ကလေးကချုပ်ဆိုထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်ပြင်ဆင်ရေးမက္ကဆီကိုကနေဒါနိုင်ငံတို့နဲ့အမေရိကန်တာဝန်ရှိသူတွေဒီကနေ့စတင်ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်သမ္မတမဲဆွယ်လှုပ်ရှားမှုကာလမှာကလေးကကုန်သွယ်ရေးသဘောတူညီချက်ကိုပြင်ဆင်ဖို့ကတိပြုထားတဲ့သမ္မတဒေါ်နယ်ထရန့်ကတော့တမိုင်းမှာအဆိုးအဆုံးသဘောတူညီချက်တရအဖြစ်ပြောဆိုထားတာပါ။သဘောတူညီချက်ကြောင့်မက္ကဆီကိုနဲ့ကုန်သွယ်မှုမှာအမေရိကန်ဘက်ကနစ်နာနေတယ်လို့ကုန်ထုတ်လုပ်ငန်းတွေလည်းမက္ကဆီကိုနိုင်ငံကိုပြောင်းရွှေ့ရတဲ့အတွက်စီးပွားရေးမှာထိခိုက်ရကြောင်းလည်းပြောဆိုထားပါတယ်။ဆွေးနွေးမှုတွင်ကုန်သွယ်ရေးမှာမညီမျှမှုတွေနဲ့ပတ်သက်ပြီးအမေရိကန်ကအဓိကအာရုံစိုက်ဆွေးနွေးသွားဖို့ရှိနေတယ်လို့သုံးနိုင်ငံကြားသဘောထားကွဲလွဲမှုတွေကိုဖြေရှင်းရမှာဆော်ရလို့ရှိတဲ့စနစ်တရက်ကိုလည်းဖယ်ရှားဖို့ကြိုးစားမှာဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်ကိုပြည်ရင်ပြောင်းလဲရေးအတွက်ဆွေးနွေးမှုတွေကိုတော့ဆက်ဆက်ညှိနှိုင်းသူတွေကြားအချင်းချင်းတွဲဆုံဆွေးနွေးပြီးနှစ်မကုန်ခင်အပြစ်သက်ဖို့ကြိုးစားမှာလည်းဖြစ်ပါတယ်။ဒါမှမဟုတ်ဆက်ဆက်ညှိနှိုင်းမှုတွေရှင်းနေတဲ့အထိကူးသွားမယ်ဆိုရင်တော့မက္ကဆီကိုနိုင်ငံကသမ္မတရွေးကောက်ပွဲနဲ့အမေရိကန်ကလွှတ်တော်ရွေးကောက်ပွဲတွေကြောင့်လုပ်ငန်းစဉ်မှာရှုပ်ထွေးမှုတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးကတော့အကျိုးရှိတဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာဖို့မျှော်လင့်ထားတဲ့အကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုထားပါတယ်။
အမေရိကန်သမ္မတထရမ့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကလည်းနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်ရရှိတွေဟာအမေရိကန်ပြည်ပမှာလုံခြုံနေတဲ့သူတို့ရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံးမလဲဖြစ်ပြီးတော့နှုတ်ထွက်သွားကြတာလို့သမ္မတထရမ့်ကပြောပါရယ်သူတို့ဟာပြည်တွင်းမှာကုန်ပစ္စည်းတွေထုတ်လုပ်နိုင်အောင်အလေးနက်ထားလှုံ့ဆော်ကြတာမျိုးမရှိဘူးလို့အင်္ဂါနေ့ကနယူးယောက်မြို့မှာသတင်းတောက်တွေကိုသမ္မတကပြောသွားတာပါ။ပြည်ပမှာရှိနေတဲ့ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်အောင်စုတဲ့ပြန်လည်ရွှေ့ပြောင်းလာဖို့လိုအပ်တယ်ဆိုတာကိုသူ့အနေနဲ့ဒီလူတွေကိုနားချခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။မက်ကစေဝါကုမ္ပဏီအမှုဆောင်အရာရှိချုပ် CEO ကန်နက်စ်ဖရာဇီယာ၊ Under Armour အားကစားကုမ္ပဏီအကြီးအကဲ Kevin Plank နဲ့ Intel နည်းပညာကုမ္ပဏီအကြီးအကဲ Brian Krasnick တို့ကထရမ့်ရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းဆိုင်ရာကောင်စီကနေတင်းသာနေကပဲနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ကုန်ထုတ်လုပ်ငန်းရှင်များမဟာမိတ်အဖွဲ့ AAM အကြီးအကဲ Scott Ball, American အလုံသမားရေးရာအဖွဲ့ဥက္ကဋ္ဌ Richard Trumker နဲ့ဒုတိယအရာရှိချုပ် Thea Lee တို့ကလည်းအလားတူအင်္ဂါနေ့မှာနှုတ်ထွက်ခဲ့ကြတာပါ။ Virginia ပြည်နယ် Charlottesville မြို့မှာလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့စနေနေ့တုန်းကလူမျိုးရေးအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ကနအူးကောက်ချက်ချပြောဆိုမှုတွေဟာတိတ်ပျော့လွန်းလာကြအောင်ဒါကိုကန့်ကွက်တဲ့အနေနဲ့သူတို့အားလုံးအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတာလည်းဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American ဘိုင်ကူအန်ကျုံကိုမစ်ဆိုင်းတုံးနဲ့ပစ်ကတ်မဲ့အစီအစဉ်ကိုဆိုင်းငံ့မှုမြက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကဆုံးဖြတ်လိုက်တာဟာအင်တာမအမျိုးမြင့်ကြီးရရောက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားနည်းလမ်းနဲ့ဖြည့်ရှင်းတာဟာစိုးရွားတဲ့အကျိုးဆက်တွေနဲ့လက်ခံနိုင်စရာလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။ကူအန်ကျုံကိုမစ်ဆိုင်းတုံးနဲ့ပစ်ကတ်ဖို့နောက်ဆုံးဆုံးဖြတ်ချက်မချခင်အမေရိကန်ဘက်ကမိုင်မဲတဲ့လုပ်ရက်တစ်ခုခုလုပ်လာမလားဆိုတော့ကိုမြက်ကိုရီးယားကောင်ဆောင်ကစောင့်ကြည့်နေကြောင်းနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကမနေ့တုန်းကပဲကြေညာထားပါတယ်။မြက်ကိုရီးယားရဲ့အထက်ကမဟာမိတ်လည်းဖြစ်စိုးရွားရေးရာလည်းမိခိုနေရတဲ့တရုတ်နိုင်ငံကတော့အမေရိကန်နဲ့မြက်ကိုရီးယားတို့ကြားအပြန်အလှန်တိုက်ခိုက်ပြောဆိုနေကြတယ်ကိုတင်းတင်းတင်းတင်းလောက်ချဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ကတော့မြက်ကိုရီးယားနဲ့တန်တမာရေးရဆွေးနွေးဖို့လမ်းပွင့်ထားစေဖြစ်ကြောင်းပြောဆိုထားပါတယ်။တန်တမာရေးနည်းနဲ့ဖြည့်ရှင်းနိုင်တဲ့အခွင့်အလမ်းရှိနေခြင်းမြက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးစစ်ဆင်ညှိနှိုင်းမှုတွေမစခင်မှာပက်ထိန်တုံးချီနဲ့နျူကလ িয়ার ဆန်းသတ်မှုတွေကိုရပ်တန့်ထားဖို့လိုအပ်ကြောင်းလည်းအမေရိကန်ထိပ်တန်းတန်တမာကပြောဆိုထားပါတယ်။ကွန်ချင်းကိုတိုက်ခိုက်မဲ့အစောပိုင်းချင်းချောက်ပြောဆိုမှုတွေကိုမြက်ကိုရီးယားကပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အင်္ဂါနေ့မှာပဲအမေရိကန်အနေနဲ့ကိုယ့်ကိုကာဝယ်ဖို့အစဉ်သစ်အနေထားမှာရှိနေတဲ့အကြောင်းအမေရိကန်ကာဝယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောဆိုထားပါတယ်
။ဟီမွန်ဒါတောင်တန်းဒေသမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းတရုတ်တပ်ဖွဲ့တွေနဲ့မနေ့တုန်းကထိတ်တန့်ရင်ဆိုင်မှုတွေကြုံခဲ့ရပြီးတော့အပြန်အလှန်ဂဲတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းအိန္ဒိယလုံခြုံရေးအာဏာပိုင်တွေကပြောပါရယ်။ အိန္ဒိယပိုင်ကက်ရှမီးဒေသတွေကလဒတ်နယ်မြေတွင်တရုတ်တပ်ဖွဲ့တွေဝင်ရောက်လာတာကိုတားဆီးဖို့ကြိုးပမ်းရာကနေပြည်ပခါစပစ်ခဲ့တယ်လို့ပြောပါရယ်။နောက်ပိုင်းမှာတော့နှစ်ဖက်တပ်တွေသက်ဆိုင်ရာစခန်းတွေကိုပြန်ဆုတ်သွားခဲ့တဲ့အတွက်ထိတ်တန့်ရင်ဆိုင်မှုတွေလည်းအဆုံးသတ်ခဲ့တာပါ။ပြည်ပခါနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာတုံ့ပြန်မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။အိန္ဒိယရဲ့အဓိကမဟာမိတ်အိန္ဒိချင်းနိုင်ငံတစ်ခုဖြစ်တဲ့ဘူတန်နိုင်ငံနဲ့တရုတ်နိုင်ငံတို့ကြားပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့နယ်မြေအတွင်းအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေတင်းမာမှုပေါ်ပေါက်နေတာနှစ်လလောက်ကြာမြင့်နေပါပြီ။အိန္ဒိယရဲ့အရှေ့မြောက်ဒေသနဲ့ပြည်မကိုဆက်သွယ်ရမှာမဟာဗျူဟာအရအရေးပါတဲ့ဒေါကလန်ကုန်းမြစ်ဒေသကိုတော့ကျက်လည်ပင်လို့လည်းလူသိများပြီးသိမကြသေးခင်တုန်းကဒီဒေသမှာတရုတ်နိုင်ငံကလမ်းဖောက်လုပ်မဲ့အစီအစဉ်ကိုဟန့်တားဖို့အိန္ဒိယကတပ်ဖွဲ့တွေဆီလွတ်ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်ခဲ့တာပါ။တောင်ကြဒေသကနေဖယ်ရှားပေးဖို့တရုတ်နိုင်ငံကတောင်းဆိုနေပေမဲ့အိန္ဒိယနိုင်ငံကတော့စီးရီးစီးပွားရေးမဟာမိတ်ဆက်ဆံရေးတွေတိစောက်ထားတဲ့ဘူတန်နိုင်ငံနဲ့သဘောတူညီချက်တွေအရအိန္ဒိယတပ်ဖွဲ့တွေကိုဆက်လက်ချထားရတာဖြစ်ကြောင်းပြောဆိုထားပါတယ်။အခုတစ်ချိန်ထိတဲ့ရင်ဆိုင်ရတာက1962ခုနှစ်တုန်းကခိတခဏစစ်တကြိမ်ဖြစ်ခဲ့မှုတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားအကြီးမားဆုံးတဲ့ဖြစ်ပါတယ်။
ကမ္ဘာတဝန်ဘာသာရေးလွတ်လပ်ခွင့်ကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေရဲ့မြန်မာနိုင်ငံဟာအထူးစိုးရင်ပေါ်ရနိုင်ငံတနေငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုယ်ဝါရဘာသာရေးစောက်ဦးတွေကိုဖျက်ဆီးမှုတွေဘာသာရေးမုန်းတိမှုတွေလှုပ်ဆော်မှုတွေရှိခဲ့တဲ့အတွက်အထူးစိုးရင်စရာနိုင်ငံတနေငံဖြစ်2016ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကသတ်မှတ်ထားတာပါ။ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရင်ရတဲ့နိုင်ငံဖြစ်စီးရင်သွင်းထားတဲ့ပေါ်မြန်မာစိုးရတာဝန်ရှိသူတွေဘက်ကတော့လက်တလုံးတစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ကမ္ဘာတဝန်နိုင်ငံပေါင်း169နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားတဲ့အမေရိကန်နိုင်ငံကြီးဌာနရဲ့အစီရင်ခံစာမှာတော့ဘာသာရေးယုံကြည်မှုမတူကွဲပြားသူတွေကိုကွပ်မျက်တာအပြစ်ပေးအရေးယူတာတွေအပါအဝင်ဖိနှိပ်မှုတွေကျူးလွန်နေတဲ့ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံဖြစ်အီရန်၊ဆော်ဒီအာရေဗျ၊တူရကီ၊ဘာရိတ်၊တရုတ်၊ပါကစ္စတန်နဲ့ဆူဒန်နိုင်ငံတွေကိုထည့်သွင်းသတ်မှတ်ထားပါတယ်။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနှင့်အထိမ်းအမှတ်ဖြစ်သမရကလွှတ်တော်မှဒီကနေ့မင်းကုန်းပြောကြားရမှာမြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်။ဖွံ့ဖြိုးမှုတွေလူအခွင့်အရေးကိုလေးစားလိုက်နာမှုတွေနဲ့လူမှုအတိုင်းဝိုင်းအားလုံးကိုကာကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမရဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းကုန်းထဲမှာထည့်သွင်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကပြည်ခါတွေကြောင့်ထွက်ပြေးတင်းချောင်လာတဲ့ဒုက္ခတွေ1806ရောက်ကိုခလုံးခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းစောက်တာတွေအပါအဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်စွာကိုးကွယ်နိုင်ခွင့်နဲ့ကိုးကွယ်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရေးဒီဇိုင်းမမတ်ဆောင်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ
်ဗုဒ္ဓဦးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်တမရော်ကတင်ယူထားတဲ့မြေယာရီနဲ့ပတ်သက်လို့အခုနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စကတော့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားရုံနဲ့အာကစားကွင်းပြန်လည်ရရှိရေးလွှတ်တော်ဘက်ကကြိုးပမ်းမှုတစ်ခုဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ပြန်မပေးနိုင်ဘူးလို့ယတိပြတ်ပြောဆိုခဲ့ပါတယ်။လှိုင်မြို့နယ်ဘက်ကဒီလူမှုအသုံးပြုနိုင်မဲ့အာကစားကွင်းတစ်ခုရရှိရေးဆက်လက်စ조사သွားမယ်လို့လည်းပြောပါတယ်။ဒီကြောင့်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တမရော်အစိုးရနောက်သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေရဲ့မြေသိမ်းရာတွေအငင်းပွားမှုတွေကမြန်မာအသွင်ကူးပြောင်းရေးကာလအဓိကကြုံတွေ့နေရတဲ့အခြေအနေတစ်ခုဖြစ်ပါတယ်။စစ်ဆိုးရလက်ထက်မှာတမတော်ကရယူထားတဲ့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားယုံနဲ့အာကစားခွင်းကိုပြည်သူကိုပြန်ပေးနိုင်မလားလို့ဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြမေးမြန်းထားမှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကပြန်မပေးနိုင်ဘူးလို့ယတိပြတ်ညှင်းဆန်သွားပါတယ်။
လိုက်အားတို့ပါဝင်ရေဒီယာစပုတ်ကမ95လေးဧကာသောလိုရေဝင်ချနာမှာကာဝေးဝင်ချနာတို့ကြွကြောင်းပြရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လဲဆိုပါအားသောယုံတွင်တံပရောနှင့်ဒေသပြမလူငယ်များနိုင်ငံတော်အတွက်ကုကျွန်သောအားကောင်းများထုတ်ပေါ်လာစီရန်ရည်ရွယ်၍လေ့ကျင့်ဆောင်လက်ရှိခြင်းနှင့်ရန်ကုန်တိုင်းစစ်သားတို့ကူရောအောင်မှုအောက်ရှိတိုင်းရင်းတပ်ဖွဲ့များနေဖြင့်လေ့ကျင့်ရင်းနှင့်ပြိုင်ပွဲကျင်းပရေးတွင်တခုတည်းသောမိုးလုံလေလုံအားသာကွင်းနေရာအဖြစ်တုံးပြီးလက်ရှိလို့ကြောင်းကျန်လေသလိုပြရနိုင်ခြင်းမရှိပါကြောင်းရေးသားစွာရှင်းလင်းဖြေကြားအပ်ပါတယ်
။လှိုင်မျိုးနယ်ပြည်သူတွေအတွက်အားကစားခွင့်အစားများပေးနိုင်မလားဆိုပြီးလှိုင်မျိုးနယ်ပြည်သူ့လွှတ်တော်အမတ်ရဲ့မေးမြန်းမှုကိုတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကအခုလိုဖြေကြားပါတယ်
။ဘုရားရုံးကြီးကတော့သူ့မျိုးနယ်ရဲ့လူဝဲချက်အရသူတို့ဟိုအားကစားဖက်ကိုစီမံပြရမယ်ဆိုတာဖြစ်ပါတယ်။မ
ဆရာဆိုတော့ဒီကိစ္စတော့ကျွန်တော်တို့ကာကွယ်မှုရှင်တွေရောသက်သက်ရေးမရှိပါဘူးဒါတမကြီးနဲ့အောက်တော့ကိစ္စကဆက်ဆောင်ပြီးမှာဖြစ်ပါတယ
်လှိုင်မျိုးနဲ့ပြည်သူ့လွတ်တော်အမှတ်ဦးအောင်ကျော်ကျော်ဦးကတော့ကစားကွင်းပန်းချံတစ်ခုခုရာရေးဆက်ပြီးတော့စူးစမ်းပါမယ်လို့ပြောပါတယ်
။လိုင်းမျိုးနဲ့မှာတော့အားကစားချက်မှာတည်ယုံမှမရှိဘူး။ပန်းချံလည်းမရှိဘူး။အဲ့တော့ရှိတာဒီတည်ယုံမှရှိတာ။အဲ့တော့ကျွန်တော်တို့ဒီစစ်စစ်ရေးတော့ဘုံတော့သူတို့ကလာပြီးတက်စခန်းချနေတယ်ရှင်းသွားတာဟုတ်တယ်။အဲ့လေးကိုပြန်တောင်းတော့အဲကျွန်တော်တို့ဆက်လုပ်တော့မလဲ။သူကကျွန်တော်ကမြေအစားတောင်းတာဗျာ။ဒီလိုအားစားယုံကြည်သူကပြန်မပေးနိုင်ဘူးဖြေတဲ့အခါကျတော့ကျွန်တော်ဆက်ဆက်မေးကောင်းပါ့။အားစားယုံကြည်မပေးနိုင်ရင်ကျောင်းလိုင်းမျိုးနဲ့မှာတက်ကတိန်းထားတဲ့မြေကြီးရှိတယ်။အဲဒီမြေကြီးကနေပြီးအစားပြန်ပေးနိုင်မှာလို့ပြီးတယ်။ပြီးတော့သူကအားကစားဝန်ကြီးဌာနကစမိုက်တဲ့အားကစားဝန်ကြီးဌာနကနေတစ်ဆင့်အစိုးရကိုပြင်ပြတောင်းခံညှိနှိုင်းဆောင်ပြီးတော့မယ်ဖြစ်ပါ
။မြေ73ဧကကျော်ကျဲတဲ့လိုင်းအားကစားခွင်းနဲ့အားကစားယုံကိုတော့တက်မတော်ဘက်ကရယူထားပြီးစီးပွားရေးလုပ်ငန်းရှင်ကြီးဦးတေစားရဲ့ရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားရမ်းထားတာလို့လဲလွတ်တော်မှဦးအောင်ကျော်ကျော်ဦးကပြောပါတယ်
။သူအားကစားယုံမဲ့တော့အားကစားခွင့်ရကိုကြတော့ဒီဦးတေစားရရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားတာ။ဒီဘက်ကအားကစားယုံယူကြတော့တက်မရောဘောလီရောပြိုင်ပွဲလုပ်တယ်တက်မရောလက်ဝေးပွဲတွေလုပ်တယ်
။လက်တလုံးမှာတော့လှိုင်မြို့နယ်ကလူငယ်ဖူးဆဲအသင်းအပါအဝင်လူငယ်ကစားသမားတွေကလေးကျင်ကစားဖို့ရန်ကုန်တက္ကသိုလ်ခွင့်ကိုအခပေးငှားရမ်းချရတာကြောင့်ရောမြို့နယ်မှာနေတဲ့လူထုအတွေ့လူထုဆိုင်ရာအကစားပွဲပွဲလန်းသဖြင့်အပန်းဖြေအနားယူစရာပြည်သူပိုင်အကစားကွင်းပန်းချံတစ်ခုမှမရှိတာကြောင့်ရောနေရာတနေရာရဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်။မြေသိမ်းရာတဲ့အငင်းပွားမှုတွေကိုပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ပြည်ထောင်စုလွှတ်တော်လေယာမြေသိမ်းဆဲခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာသိမ်းဆဲမှုတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီအစီရင်ခံစာမှာတော့မြမတက်မတော်ကတင်ယူထားတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုပြန်အပ်ခဲ့တယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်မှာလည်းမြေသိမ်းရာသိမ်းမှုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါလေရှင်
။မတင်ကီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်မိုးကောင်းမြွနယ်နမ်တီခရိယံအသင်းတော်မှာစစ်ဘေးရှောင်ပြီးခိုလုံနေကြတဲ့ကဆုံချေးရွာသားတထောင်ဝန်းကျင်ကနေရက်ရင်းကိုပြန်ရေးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေကဒီကနေ့တွားရောက်တွေ့ဆုံပြီးတိုက်တွန်းခဲ့ပါတယ်။ကဆုံရွာဘက်မှာတပ်မတော်ကစစ်အင်အားရုတ်သိမ်းလိုက်ပြီးဖြစ်လို့နေရက်ပြန်နိုင်ပြီဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောခဲ့ပေမဲ့ဒေသခံတွေဘာကြောင့်နေရက်ပြန်ဖို့ခက်ခဲနေသလဲဆိုတာကိုစက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါမိုးကောင်းမြို့နယ်ကဆုတ်ရွာသားစစ်ဆောင်တွေကိုအကူအညီပေးရင်းနဲ့နေရရေးကိုပြန်လည်ရေးတွက်ကချင်ပြည်နယ်ဝန်ကြီးချုပ်တောက်တာခဲအောင်ဦးဆောင်ဖွဲ့ကနေဒီကနေ့မနက်မှာနမ်မတီစစ်ဆောင်စခန်းကိုလာရောက်တွေ့ဆုံခဲ့တယ်လို့တွေ့ဆုံဖွဲ့မှာပါဝင်ခဲ့တဲ့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးလမိုင်ကွန်ကြာက VOA ကိုပြောပါတယ
်စစ်ဆောင်နဲ့ပြည်သူလူထုကိုအားပေးစကားပြောရတယ်ဆန်စီသားအသက်ရှိသူတွေအားလုံးတို့ကိုယ်ကျေလူတွေတမ်းပြီးတော့မှအမြန်ဆုံးပြန်နိုင်အောင်စစ်ဆေးပေးပါမယ်ဆိုတော့အကြောင်းတွေအားလုံးကိုသူပြောသွားတာရှိပါတယ်ဗျဒီတပတ်တော်တင်လာတော့သူနေရက်ကိုပြန်နိုင်အောင်ဆိုပြီးတော့မှအားလုံးလုံးဝိုင်းစစ်ဆေးနေတယ်ဗ
ျအထူးသဖြင့်ကချင်ပြည်နယ်မြောက်ပိုင်းတိုင်းတိုင်းမှုကစားမိုးကောင်းတဲ့စစ်စင်ရေကိုကဲမှုဌာနချုပ်စကခတ်မှုဘုံမှုကြီးကြော်ခိုင်ထုံးကနေကစုံသေးတဲ့တွင်တမတော်စစ်ကြောင်းမရှိတော့တဲ့အတွက်နေရပြန်ဖို့တိုက်တွန်းခဲ့တယ်လို့ဥလမိုင်ခွန်ကြာကဆက်ပြောပါတယ
်စကခတ်မှုကတော့မြောက်ပိုင်းတန်းစစ်ဌာနချုပ်တိုင်းမှုရဲ့ညီကြချက်အရပါပဲဖြစ်ပြီးအဲဒီကစုံသေးတာမှာစစ်ကြောင်းလည်းမရှိတော့ဘူးအလုံးထွက်သွားပြီဖြစ်တယ်ဒါကြောင့်မို့အေးအေးဆန်းဆန်းနဲ့အေးအေးဆေးဆေးနဲ့ပြန်လည်နေထိုင်နိုင်ပါပြီပြန်နိုင်ပါပြီဆိုတဲ့အကြောင်းကိုသူတို့ပြောတော့တာရှိတယ်ဗျ
စစ်ဘေးရှောင်တွေနေတဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်းလူလိုက်ရေးဖွဲ့နဲ့ကင်းရှင်းနေဖို့စကကမှုကနေထပ်လောင်းပြောဆိုခဲ့ကြအောင်နမတိကတလက်အသင်းတော်တာဝန်ခံ CI Isaac ကပြောပါတယ
် KIO နေနဲ့ရောနောပြီးမနေရဘူးပေါ့ရွာထဲမှာသူတို့ကင်းကင်းရှင်းရှင်းနေရမယ်ပေါ့သူတို့အဲ့ရွာထဲမှာရှိနေဆိုရင်တော့သူတို့အနေနဲ့ငြင်းငြင်းရှင်းရှင်းကျင်းလို့တော့လုပ်ရလိမ့်မယ်ပေါ့လေအဲ့လိုပြောသားပါတယ်တော့
ရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ကစုပ်ရွာသားတို့ကဆိုပါတယ
်။ဒါပေမဲ့လို့သူတို့ပြန်တဲ့အခါမှာပေါ့နော်ဒီတိုင်းတည်းမဟုတ်ဘူးနဲ့တကယ်ပဲအဘေးကင်းလုံခြုံမှုသိချစွာနေထိုင်လို့ရတဲ့အခြေအနေဖြစ်အောင်လို့လေလူကြီးများညှိနှိုင်းဆောင်ရွက်ပေးကြပါလို့ဒီတိုင်းဟောပြန်လို့ရတယ်ဆိုပြီးမှအဲ့လိုတော့သူတို့ပြန်လို့မဖြစ်ဘူးပေါ့နော်
စစ်ရှောင်ရွာသားတွေနေရပြန်လဲအခြေချနိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတာသိရှိဖို့ဒီနယ်ဆိုးရောက်ဖွဲ့ကိုမေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။ပြီးကြတဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်ကစုပ်ကျေးရွာသွင်းကို တမရောကလေထိုးစစ်ဆင်လာပြီးပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်ကြောင့်ဒေရခန့်ရွာသားတစ်ဆောင်ကျော်ဟာနမသိမြို့ကချင်နှစ်ရှင်းသင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ဘေးတင်းချောင်လာကြတာပါပဋိပက္ခဖြစ်ပွားရာကဆုတ်ရွာအတွင်းပိတ်မိနေတဲ့ရွာသားတွေကိုလည်းကချင်ငင်းချမ်းရေးကျူးဆောင်တွေပါရာရေးတင်းခေါင်းဆောင်တွေကလည်းဒေရခန့်မြန်မာတမရောစာကကမှုတွေနဲ့ညှိနှိုင်းခဲ့ပြီးပြီးခဲ ကိုဝန်ပြချမှုတွေရှိနေတယ်လို့ဥလမိုင်ကွန်ဂျာကဆက်ပြောပါတယ
်။တချို့ကဖြားနာတဲ့လူရှိတယ်ခုလောလောဆယ်73ဦးလို့ပေါ့လေသူတို့ဆေးရုံမှာဆက်ရောက်နေတာရှိတယ်ဗျ။အဲ့မှာ abortion ဖြစ်တဲ့လူလည်းနေရာလည်းရှိတယ်
လက်ရှိကချင်းပြည်နယ်တနိုင်းဖားကဒေသတွေမှာ KIU ကချင်းလွတ်လပ်ရေးဖွဲ့ပေါ်မှာမြန်မာသမ္မတကလည်းထိုးစစ်ဆင်မှုတွေဇက်တိုက်လုပ်နေစေချင်နေကြောင်းစစ်ရေးသိမ်းမှတ်မှုတွေဆက်လက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနှိုးနှုတ်ညှိနှိုင်းဖြေရှာသွားဖို့လိုတယ်လို့ကချင်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်ခဲ့သူကချင်းငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ဂျာကပြောပါတယ
်ဒီ NCA မှာမတိဆုံတာရှိသေးတဲ့အချိန်မှာနိုင်စေချိန်မှာပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကနည်းနည်းအာရော့သွားတဲ့ပုံစံဖြစ်နေအဲ့ဒါနဲ့ဟိုတိုက်ပွဲတွေလည်းပဲပုံပုံကြီးများလာတဲ့အပေါ်မှာအမြန်ဆုံးလူမှုနှစ်ဖက်ကသဘောထားကြည့်ချင်းနဲ့ညှိနှိုင်းပြီးတော့မှအလုပ်ဆောင်သွားရင်တော့ပုံပုံကြီးကောင်းပါတယ်လို့ကျွန်တော်တို့ကဒီလိုပဲမြင်နေကြ
ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC မှာပူးပေါင်းခဲ့တာဖြစ်ပြီးဒီဖွဲ့တွေအနေနဲ့ NCA လမ်းကြောင်းကိုလက်မခံပဲငြိမ်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတဲ့ကချင်ပြည်နယ်တွင်းကဆစ်ဘေးရှောင်ဒုက္ခသည်တွေအရေးကနေအခုစကိုင်းတိုင်းတဲ့ချင်းတွင်းမြေရေဆွေရင်ရင်မှအထိတက်နေတဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့မှာချင်းတွင်းမြေရေဟာအခုနှစ်ထဲဆွေရင်ရေမှအမြင့်ဆုံးအနေထားရောက်နေပြီးဒေသခံထောင်နဲ့ချီပြီးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့နေကြရပါတယ်။မြန်မာပြည်အထက်ပိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေမှာမိုးကြီးနေတာကြောင့်ချင်းတွင်းမြေရေရော ARD မြေရေပါတက်လာတာဖြစ်လို့မြစ်ကမ်းအနီးနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်
။စကိုင်းတိုင်းဒေသကြီးခန်းတီမြို့မှာချင်းတွင်းမြေရေဟာစိုးရိမ်ရေမှတ်အထက်ကိုကျော်လွန်နေတာကြောင့်ကယ်ဆယ်ရေးစခန်း16ခုဖွင့်လှစ်ထားပြီးဒေသခံ3000ကျော်လောက်ပြောင်းရွှေ့နေကြရတယ်လို့ခန်းတီခရိုင်အုပ်ချုပ်ရေးမှူးဦးစောစောကပြောပါတယ်။
ခန္ဒီမြို့နယ်နဲ့ဆိုရင်တော့ရက်ကွက်က3ခုပေါ့ကြီးရွာက28ရွာမင်းကညနေတီစင်းတော့အိမ်တော်စု659ခုလူကြီးကတော့3000နဲ့18ရောက်ဟောအဲ့ဒါကျွန်တော်တို့ကကယ်ဆယ်ရေးစခန်းနေမှာပို့ထားပါတယ်ကယ်ဆယ်ရေးစခန်းကတော့အခုအလုံး16ခုရှိတယ်16ခုကတော့ကျွန်တော်ဖုံးကြောင်းတို့စာတင်ကြောင်းတို့အယုတ်ပုံကြောင်းတို့ပေါ့နော်ကျွန်တော်ရောတချို့စင်မျိုးသားချင်းအိမ်မှာနေကြတာပေါ့
ချင်းတွင်းမြေရေဟာခန်းတီမြို့နယ်ဟုံးမလင်းမြို့တို့မှာပြီးခဲ့တဲ့ဇူလိုင်လကမြင့်တက်ခဲ့တဲ့အမြင့်ဆုံးစိုးရိမ်ရေမှတ်အထက်ကိုကျော်လွန်ရောက်ရှိနေတာဖြစ်ပြီးခန်းတီနယ်ဟုံးမလင်းမှာစာတင်ကျောင်း35ကျောင်းပိတ်ထားရတာဖြစ်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနယ်ပြည်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းမြစ်ကမ်းနယ်ဘေးကပြိုကျသွားတဲ့အိမ်တွေအတွက်ငွေကြေးထောက်ပံ့ပေးနေသလိုစားနပ်ရိက္ခာအတွက်လည်းအကူအညီပေးနေတယ်လို့ဦးစောစောကပြောပါတယ
်။ကယ်ဆယ်ရေးဦးစီးဌာနရောကျွန်တော်ခရိုင်မြို့နယ်စီခံရောတော့အလူရှင်တွေအဲ့ဒီကျေးဇူးအပါအဝင်ပေါ့လေကျွန်တော်တို့ချက်ချင်းဒီဖွဲ့တွေဟောကယ်ဆယ်ထောက်ပံ့ရေးပစ္စည်းတွေပေးနေပါတယ်ပေးနေရဆိုတာတော့ချက်ချင်းဒီပုံတွေပေါ့ဒီပုံတွေဟောမလားဟိုက်ကျင်းပေါ့နော်ဒီပုံတွေလည်းပေးပါတယ်ကယ်ဆယ်ဦးစီးဌာနကတော့အမ်ပေါ့ဒါဆိုတော့လေအစိုးရထောက်ပံ့တဲ့နှုန်းနဲ့ကျွန်တော်တို့ပေးနေပါတယ်တချို့နေအိမ်တွေတော့တော့ဒီခဏကြီးကတော့တအိမ်တော့ကမ္ဘာပြူမှာဆိုလို့ချက်လိုက်တယ်အဲ့တော့အိမ်တွေလည်းထောက်ပံ့ကြီးကယ်ဆယ်ရသတိပေးတဲ့ဆန်းရိတ်ခါလည်းထောက်ပံ့ပေးတဲ့တက္ကသိုလ်လေပုံမင်းဘက်မှာလည်းအိမ်နဲ့အိမ်ပေါ့ကံပြူမှာဆိုတော့ဖြတ်လိုက်ရတယ်။အဲ့တည်းလဲအိမ်ထောက်လို့ကိုသေးဒါတော့ကယ်ဆယ်နှုံးသားရတိန်ကိုတသိန်းနှုံးနဲ့ထောက်ပံ့ပေးတယ်ဆန်လည်းထောက်ပံ့ပေးပါ
။မြမပြည်အထက်ပိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာအခုရက်ပိုင်းနေရာကွက်ကြားမိုးကြီးနေတာကြောင့်ချင်းတွင်းမြေရေရော ERD မြေရေပါမြင့်တက်လာတာမို့မြစ်ကမ်းအနီးနဲ့မြေနှိမ်ပိုင်းဒေသတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်။ချင်းတွင်းမြေရေဟာခန်းဒီမြို့အပဝင်ဟုံးမလင်းဖောင်ပြင်းနဲ့မော်လိုက်မြို့တို့မှာစိုးရိမ်ရေမှတ်အထက်ကိုရောက်ရှိနေပြီးနောက်3ရက်အတွင်းကလေးဝမင်းကင်းနဲ့မုံရွာမြို့တို့မှာစိုးရိမ်ရေမှတ်ကိုကျော်လွန်နိုင်တာကြောင့်အဲ့ဒီဒေသတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့လိုတယ်လို့မိုးလီဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။မြန်မာနိုင်ငံအထက်ပိုင်းပေါ့နော်စကိုင်းလိုင်းဒေသကြီးနဲ့ကချင်ပြည်နယ်မှာဒီနေရာကွက်ပြီးတော့မိုးကြီးနေတယ်ကျွန်တော်တို့မားရဲ့ခြောက်ရောက်ရှိပါတယ်ပေါ့နော်။ဒီဆယ်ပေါင်းရောင်းကနေကြီးနေဒီနေထားနိုင်တယ်လို့ဒီချင်းချင်းမြေရောရာမြေရောတက်လာပါတယ်တက်လာတဲ့အခါမှာဒီ ကျွန်တော်မြင်ရဟန်ဒီမျိုးပေါ့နော်ဟန်ဒီမျိုးမှာတော့ဒါဟိုဆိုရင်မှကိုစားပြီးတော့ကြောခဲ့တယ်ပေါ့နော်အခုလက်ရှိအချိန်ကြီးမှာတော့ဒါဆိုရင်မှအထက်မှာသူကအားပြီးကြော်မှရှိနေပါတယ်အားပြီးကြော်မှရှိနေပါတယ်နောက်ရက်လေးကတော့ဟိုစောင့်ကျွန်တော်ပြောလို့ပေါ့နော်ဒီအုံးမလေးကတော့ဒီအနေငယ်စက်တဲ့ပေါ့နော်သူကတော့ပြီးသွားရင်တော့သူကတော့သူလည်းဒီနောက်နေ့ရက်၃ရက်လောက်နေသူကတော့ပြန်ကြောက်မယ်ပေါ့နော်သူကပြောတယ်ဒီဖောင်းမြင်တို့ကတော့မှလည်းသူကစက်တဲ့အုံးမယ်တပိကြော်လောက်တက်နိုင်တယ်အဲ့လိုပဲဒီမော်လိုက်မှာလည်းကျွန်တော်နှစ်ရက်ကိုနှစ်ပေလောက်တက်နိုင်ပေါ့ပြီးသွားရင်သွားပြောတဲ့ကလေးဝမင်းကြီးမုံရွာပေါ့နော်ဒီနေရာတွေကနောက်၃ရက်တင်းကိုသွင်းရင်မရောက်နိုင်တဲ့အတွက်ကြောင့်ဒီဒေသတွေမှာလည်းသတိပြုဖို့လိုပါတာ
ခန်းဒီမြို့မှာချင်းရွှေမြည်ဟာပြီးခဲ့တဲ့ဇူလိုင်လအတွင်းသိုးရင်ရေမတ်အထက်1506စင်တီမီတာရှိခဲ့ပြီးအခုဩဂတ်လအတွင်း1509စင်တီမီတာအထိတိုးလာတာဖြစ်ပါတယ်အေရီမြည်ဟာလည်းရွှေကူမြို့နယ်ကတာမြို့တို့မှာသိုးရင်ရေမတ်အထက်ကိုကျော်လွန်နေပြီးဗမော်နဲ့မြစ်ကြီးနားမြို့တို့မှာအီယော်ရီမြစ်ရေဟာနောက်နှစ်ရက်အတွင်းစိုးရိမ်ရေမတ်အထက်ကိုရောက်နိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံလမ်းဝဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary
place. မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်အစီအစဉ်တွေနားဆင်နေကြတာဖြစ်ပါရဲ့ရှင်။အခုရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။တာဝန်ရိုးစွန်းကအန္တာတိကတိုက်ကြီးတဖြည်းဖြည်းပူနွေးလာပြီဆိုတာတန်တရားဖြစ်စရာမရှိပါဘူး။ရေခဲတဲ့ဒီတိုက်ရဲ့နေရာအတော်များများမှာတဘာဝရေညှိတွေလည်းပိုဆွဲလာတယ်လို့ဗြိတိန်လေလာသုံးသပ်သူတွေကပြောပါရဲ။ကမ်းခြေမှာခြေချနေထိုင်သူတွေအတွက်တော့အနာဂတ်မှာရေကြီးမှုတွေနဲ့ကြုံလာနိုင်တဲ့အကြောင်းသတင်းတောက်ကေဗင်ဤနော့စ်ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာတောင်ဘက်ဆွန်းတိုက်ဖြစ်တဲ့တောင်ဝင်ယူစုကအန္တတိကတိုက်အနောက်ဘက်ကရေခဲတောင်တွေဟာဖြည်းဖြည်းချင်းစီရေပျော်လာနေပါပြီ။ရေခဲတောင်တွေဘလောက်မြင့်မြင့်ရေပျော်နေလဲဆိုတာနဲ့ပတ်သက်ပြီးတော့အန္တတိကဆိုင်ရာဗီဒီနိုင်ငံကလေးလာသူပီတာကွန်ဗစ်ကအခုလိုပြောပြပါရတယ်။
97% of the Antarctic peninsula is still covered by ice. So it's not
that it's all melting and sold out. ရေခဲတွေအလုံးပျော်သွားမှာကိုတော့ချက်ချင်းတော့စိုးရိမ်စရာမရှိပါဘူး
။ Damage to Yan kilometer တန်း30ရှိတဲ့အန္တတိကတိုက်ရဲ့ရေခဲတွေဟာသမုဒ္ဒရာအထက်ကိုဖြည်းဖြည်းချင်းစီပျော်ဆင်းလာနေတာကတော့အမှန်ပါ
။ Is enough to make a significant contribution to the water going into the ocean. ရေမျက်နှာပြင်းတက်လာမှုကိုတိုးတက်လာမှုကို
2004ခုနှစ်ကစပြီးတော့ရေခဲတန်ချိန်ပေါင်း118ဘီလီယံဟာသမုဒ္ဒရာထဲကို20ရေပျော်ကျနေတယ်လို့ American အာကာသစူးစမ်းရေးဌာန NASA ရဲ့ခန့်မှန်းချက်အရသိပေပညာရှင်တွေကမှန်းဆကြပါတယ်။
One of the biggest challenges
လေလေမျိုးတွေပင်လယ်ကမ်းခြေတစ်လျှောက်မှာစောက်ကြတာကြောင
့်ကဘာကြီးပူနွေးလာမှုကိုတိုးစေပြီး
ရေခဲတွေကိုလည်းအပြောစီပါ
တယ်။ဒီမူကြီးစိုးတွေကိုပြပြလိုက်ခြင်းဖြင့် Antarctica တိုက်ပြန်လည်စိမ့်လက်လာဖို့ကိုဆောင်ရွက်နိုင်တဲ့အကြောင်းသိပ္ပံပညာရှင် Angelica Casanova ကပြောပါတယ်။
Como sabemos, en la Antártica se han registrado los mayores incrementos de la temperatura. Tenemos más o menos 3 grados de incremento en los últimos 50 años.
Tirana se toma su y no ne ne a due, pina y miene vieja, 3 mitad yo miente la la indelo, ni la tonta tu rica pio para ese.
မအီတန်စင်ပြပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာ6လသားအထိရင်သွေးငယ်တွေကိုမိခင်တို့သာတိုက်ကြွေးတင်တာဘာကြောင့်လဲဆိုတာပြောပြပေးမယ်လူလူကျမ်းမာရေးတခါဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့ကတော့ရင်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ cultural civilization ရောပါနေတော့အဲ့ဒါသိမကွဲဘူး။အဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ယဉ်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာ
နာမည်ကျော်စာရေးဆရာချေဦးညွန့်နဲ့ခေတ်သစ်အင်တာနက်ယဉ်ကျေးမှုနဲ့မြမယဉ်ကျေးမှုတွေအကြောင်းဥကျော်စံသာတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်အဲဒီနောက်ဗုဒ္ဓဟူးနေ့တိုင်းနားဆင်နေကြအာကစားသတင်းပတ်စင်ကန်တာကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးလဲအာကစားဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှအာကစားပွဲစဉ်တွေအနေနဲ့မကြသေးခင်အချိန်ပိုင်းလေးကပဲပြီးဆုံးသွားတဲ့မြန်မာနဲ့လာအိုအမျိုးသားဘောလုံးအသင်းရဲ့ရလဒ်တွေကိုမတ်တင်ဂီထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲတွေအတွင်းမကြခင်ကပဲဒီ U22 မြန်မာဘောအမျိုးသားဘောလုံးအသင်းနဲ့လာအိုအသင်းတို့အုပ်စုပွဲစဉ်အဖြစ်ရှင်ပြိုင်ခဲ့ကြတာမှာတော့မြန်မာအသင်းကလာအိုအသင်းကို3-0တကူနဲ့ပြက်ပြက်သားသားအနိုင်ရရှိသွားပါတယ်မြန်မာအသင်းကကျောနံပါတ်6အောင်သူဂိုးသွင်းလိုက်ပြီးမြန်မာပြည်သက်ရဲ့အားပေးတန်နေနဲ့ကွင်းလုံးပြေဆူညံသွားတာပါပထမပိုင်းမှာမြန်မာအသင်းကကျောနံပါတ်6အောင်သူသွင်းယူတဲ့ပွဲဥတဲ့ဂိုးနဲ့မြန်မာအသင်းကဥဆောင်ခဲ့တာပါလာအိုအသင်းဘက်ကတော့ပထမပိုင်းနိုင်ဝက်မှာခြေပါဂိုးမသွင်းနိုင်ခဲ့ပါဘူးဒါပေမဲ့ဒုတိယပိုင်းစပြီးမကြခင်မှာပဲလာအိုအသင်းကကျောနံပါတ်8ကခြေပါဂိုးပြန်သွင်းခဲ့တာကြောင့်မြန်မာနဲ့လာအိုတို့တကူးစီတည်ချပြီးပွဲကလည်းပိုပြီးတော့မြိုင်းဆိုင်လာပါတယ်ဒုတိယပိုင်းအတွင်းမြန်မာအသင်းဘက်ကအနိုင်ကိုရာရီချိုးဖောက်မှုတွေမအောင်မြင်ပဲပွဲစဉ်မိနစ်90တစ်ခုလုံးအဆုံးသတ်ခဲ့ရပါတယ်။ဒါပေမဲ့အချိန်ပို၄မိနစ်ထပ်ရခြင်းအတွင်းမှာတော့မြန်မာဘက်ကအချိန်တို့အတွင်းမှာပဲမြန်မြန်ဆန်ဆန်နောက်2ဂိုးထပ်သွင်းလိုက်တာကြောင့်လာဝအသင်းကိုဂိုးပြန်တဲ့အနိုင်ရပြီးအုပ်စုပွဲစဉ်2ပွဲကန်ထားတဲ့မြန်မာအသင်းက6မှတ်ရရှိသွားပြီဖြစ်ပါတယ်။မြန်မာအသင်းကလာမယ့်18ရက်နေ့မှာတော့ဘရူနိုင်းအသင်းနဲ့ထပ်တွေ့မှာဖြစ်တယ်လို့လာမယ့်21ရက်နေ့မှာတော့အင်ရှင်မလေးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်။နောက်ဒီမြန်မာအမျိုးသမီးဘောလုံးအသင်းကတော့မနေ့ပြန်မှာအင်ရှင်မလေးရှားနဲ့ကစားကြမှာပါ။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲတွေဒီမြတ်ဘောလုံးပွဲစဉ်တွေကိုလူမှုကွန်ရက်အပါအဝင်မြန်မာပွဲကြည့်ပရိသတ်အတွက်ဓာတ်ရိုက်ထုတ်လွှင့်권ရဖို့မလေးရှားစီဂိမ်းပြိုင်ပွဲကျင်းပရေးကော်မတီကိုမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဘက်ကညနိုင်မြစ်တာရက်ခံချက်နဲ့လူမှုကွန်ရက်မှာဓာတ်ရိုက်ထုတ်လွှင့်권ရခဲ့တာလည်းဖြစ်ပါတယ်။မလေးရှားမှာကစားခဲ့တဲ့မြန်မာနဲ့လာအိုပွဲမှာတော့မြန်မာပွဲကြည့်ပရိသတ်ရာနဲ့ချီပြီးတော့ကွင်းထဲမှာအားပေးခဲ့ကြပါတယ်။ရန်ကုန်မြို့တော်ခမရှိမှာလည်းမြန်မာဘောလုံးအသင်းကိုအားပေးသူတွေနဲ့စီကားခဲ့ပါတယ်မတ်ခွာညိုရီ။
ကောင်းပါပြီရှင်အားကစားပရိသတ်အတွက်အချိန်နဲ့တပြေးညီပြောပြပေးခဲ့တဲ့မတ်တင်ဂီထိုက်ကိုပရိသတ်ကိုစားကျေးဇူးတင်ပါတယ်အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်အသက်6လမကျော်သေးတဲ့ရင်သွေးငယ်တွေကိုမိခင်တို့တမျိုးတည်းတိုက်ကြွခြင်းအပြင်နေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေရရှိစေတဲ့အပြင်ကုသယောဂတချို့ကိုပါကာကွယ်ပေးနိုင်တဲ့အကြောင်းကလေးအထုခုဆရာဝန်တွေကပြောပါတယ်ဒီအကြောင်းကိုတော့ဒေါက်တာတန်စင်ကပြောပြပေးပါပါရှင်
တချို့လောက်အောက်ရင်းသေးငယ်လေးတွေကိုမတိုက်ကျေးသင့်တဲ့ဆေးဝါးတွေရှိနေတာကြောင့်ရင်းသေးငယ်လေးတွေကိုပူပြီးဖျားတာတဲ့အခါရင်းသေးမိဘတွေအနေနဲ့အခက်အခဲဖြစ်ကြရပါတယ်။အသက်6လောက်အောက်ရင်းသေးငယ်လေးတွေကိုပူဖျားတာတဲ့အခါမိမိသဘောနဲ့ဆေးဝါးတိုက်ကျေးကုသတာမျိုးတွေမပြုလုပ်သင့်ပဲဆရာဝန်နဲ့ပြသတိုင်ပင်မှုလိုအပ်ပါတယ်။ မိခင်တို့မှာအသက်ရှင်လမ်းကြောင်းဆိုင်ရာယောဂတွေအပါအဝင်ကုသယောဂတချို့ကိုကာကွယ်ပေးနိုင်တဲ့ပရိပစ္စည်းတွေပါဝင်ပြီးရင်းနှီးငယ်လေးတွေတစ်နှစ်တာလိုအပ်တဲ့အာဟာရဓာတ်တွေပြည့်ပြည့်ဝဝပါရှိနေတာကြောင့်အသက်6လကျော်လာတဲ့အထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးသင့်တယ်လို့ကလေးအထုကုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါခင်ထွေးကပြောပါလဲ
6လအထိအကုန်လုံးပြည့်စုံပြည့်ပြည့်စုံအာဟာရတွေပါရှိရမှာเนาะဒါကြောင့်မလို့မိခင်တို့တမျိုးတည်းတိုက်တာတောင်မှအရန်ကိုလုံလောက်ပါတယ်နောက်ပြီးတော့ပရိပစ္စည်းဒီပါရှိတဲ့ကြောင့်မလို့သူကယောဂတွေကာကွယ်နိုင်တယ်เนาะ
ရင်းနှီးငယ်လေးတွေအသက်6လကျော်လာတဲ့အခါမှာတော့လုံလောက်တဲ့အာဟာရဓာတ်တွေရရှိစေဖို့အတွက်ဖြစ်စွတ်စာတွေကိုထည့်သွင်းကျွေးမွေးဖို့လိုအပ်လာပါတယ်ဖြစ်စွတ်စာကျွေးတဲ့အခါမှာအာဟာရပြည့်ဝတဲ့အစားအစာတွေကိုရိတ်ချေကျွေးမွေးဖို့လိုအပ်ပြီးဖြစ်စွတ်စာကျွေးနေတဲ့အချိန်မှာလည်းမိခင်တို့ကိုဆက်ပြီးတိုက်ကျွေးပေးလို့ရတယ်လို့ပြောပါတယ
်6လကျော်လာတဲ့အခါကျတော့မိခင်တို့တမျိုးနဲ့မလုံလောက်တော့ဘူးလေလုံလောက်တဲ့အခါကျတော့အာဟာရပြည့်ဝတဲ့အဲသူဖြစ်စွတ်စာတွေကျွေးမှတာလေကလေးကအာဟာရပြည့်စုံမှာပေါ့နော်ဒါပေမဲ့မိခင်တို့ကတော့ဆက်ပြီးတိုက်ရမယ်ဟိုမှာနှစ်နှစ်အထိအနည်းဆုံးတိုက်ရမယ်ဟိုမှာ3နှစ်တိုက်လဲရတယ်4နှစ်တိုက်လဲရတယ်ပေါ့နော်ဒါပေမဲ့အနည်းဆုံးကတော့နှစ်နှစ်အထိတိုက်ရမယ်
အသက်6လကျော်သွားတဲ့ရင်းနှီးငယ်လေးတွေအတွက်ဖြစ်စွတ်စာတွေမှာအာဟာရဓာတ်ပြည့်ပြည့်ဝဝပါရှိဖို့လိုအပ်ပါတယ်။ဂစီတဲ့အပြင်အသီးအရွက်သားငါးတွေကိုဆုံဆုံလင်းလင်းထည့်သွင်းကျွေးမွေးဖို့လိုအပ်ပါတယ်
။ဖြစ်စွတ်စာထဲမှာဘာတွေပါမလဲ။ဆိုလို့ရှိရင်အသားဓာတ်ပါတယ်။ကာဘိုဟိုက်ဒရိတ်ဆန်တွေအများကြီးပါမယ်ပေါ့နော်။နောက်ပြီးတော့ဒီအဆီဓာတ်ပါမယ်။အဲနောက်ပြီးတော့အသီးအရွက်အစုံလင်းအဲ့လိုမျိုးမျိုးစုံထည့်ပြီးတော့ဟိုပြင်ဆင်ထားတဲ့အစာဟာတော့ဒါ nutritious ဖြစ်ဆုံးပေါ့နော်အာဟာရအပြည့်စုံလေးဖြစ
်ဖြစ်စွတ်စာတွေဟာရင်းသေးငယ်လေးတွေကြီးထွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုပေမဲ့6လအောက်ရင်းသေးငယ်လေးတွေမှာတော့ယောဂကာဝေနိုင်စံပြည့်ဝတဲ့မိခင်တို့တမျိုးတည်းကိုသာတိုက်ကျွေးပေးတင်တယ်လို့သိရပါတယ
်ဒီမှာပရိပစ္စည်းတွေပါတယ်ပါတဲ့အခါကျအများကြီးဟိုမိကလေးငယ်တွေမှာဖြစ်လို့ရှိတယ်လေဟို acute respiratory infections ဆိုတာlateral ဟောပါပေါ့နော်သက်ရှူလမ်းကြောင်းပိုးဝင်တဲ့ယောဂါဒါမှမဟုတ်ရင်လည်းဝန်းရှောဝန်းပြက်เนาะယောဂါတွေကဟိုသူတို့မိခင်တို့တိုက်တဲ့ကလေးတွေမှာဖြစ်တာနဲတာကိုတွေ့ရတယ
်မွေးကစားရင်းသေးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးပြအောင်တိုက်ထွန်းပညာပေးတဲ့နေရာမှာဆေးရုံတွေရဲ့အခန်းကဏ္ဍကလည်းရေးပါပါတယ်ပန်းနိုင်ဆေးရုံဆေးရုံအနေနဲ့ဆေးရုံမှာမွေးဖွားတဲ့ရင်းသေးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးပြအောင်တင် जा ပြတာပေးလျက်ရှိတယ်လို့ပန်းနိုင်ဆေးရုံဆေးရုံမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာဒေါ်တက်သက်ခိုင်ကပြောပါတယ်
ကျမတို့ပန်းလိုင်းစေလုံးစေးုံမှာဆိုရင်ကျမတို့စေးုံကတော့တော်တော်များတည်တယ်လေ maternity ကတကယ်တမ်းပြောရင်ကျမတို့ရဲ့အောင်မြင်တဲ့ program တစ်ခုလို့ပြောလို့ရတယ်ဆိုတော့ကျမတို့စေးုံမှာလာပြီးတော့ကလေးမွေးရဲ့မိခင်ဒီအကုန်လုံးကျမတို့က breastfeeding လုပ်ဖို့ပဲတိုက်တွန်းတယ် breastfeeding ကိုလည်းလုပ်နိုင်အောင်လို့ကျမတို့ရဲ့ nursery care ဌာနမှာရှိနေတဲ့ဆရာမကြီးရာဟလာ breastfeeding ကိုဘယ်လိုလုပ်ရမလဲဆိုတာကိုမိခင်တွေကိုရောထို့အတူပဲ family ကိုပါသင်ပေးလိုက်တာအိမ်ပြန်ရောက်သွားတဲ့အခါကျလို့ရှိရင်သူတို့ကဟလာ breast feeding ကိုတည်တည်ချာစနစ်တကျတိုက်ရွေးနိုင်အောင်လို့တခါတည်းတင်ပေးလိုက်ကြသူတို့ဆိုတော့ဒီဆေးုံမှာတော့အဓိကအားဖြင့်ကျမတို့အခုလက်ရှိမှာအရင်တုန်းကတော့ပြောပါတယ်ဗာလဲပန်းလိုက်ဆေးုံဆေးုံဆိုတာ high social class ပေါ့နော်ဆိုလို့ရင်တော့အရင်ချမ်းသာတဲ့လူတွေမှတက်နိုင်တဲ့ဆေးုံလို့အရင်တုန်းကပြောခဲ့ပါတယ်ဒါပေမဲ့ကျမတို့တွေအဲ့ဒီဟာကြီးကိုဖြောက်ဖြက်ဖို့အတွက်ကျမတို့စူးစမ်းပါတယ်အချိန်ချင်းစူးစမ်းပါတယ်မဟုတ်ပါဘူးဆိုတာကိုဒါပေမဲ့ကျမတို့တွေ2014မှာကျမတို့ Save Award လေးစပြီးတော့လုပ်ပါတယ်အဲ့တော့ကျမတို့အခုဆိုလို့ရှိရင်ကျမတို့ရဲ့ဆေးရုံဟာလူရန်စားမရွေးတို့တက်နိုင်တဲ့ level လိုက်ပြီးတော့မှတို့တက်နိုင်တဲ့ပုံမှန်မူတည်ပြီးတော့မှကျမတို့ရဲ့အခန်းတွေကိုလည်းစီစဉ်ပေးတယ်ထို့အတူပဲအခုလက်ရှိမှာဆိုရင်ဘဲအခန်းမှာပဲမွေမွေ Grand Suite မှာပဲမွေမွေ Save Award ဖြစ်တဲ့ Hall တိုင်းမှာပဲမွေမွေ Middle ဖြစ်တဲ့ Suite မှာပဲမွေမွေအကုန်လုံး Breastfeeding ကိုပဲတော်တော်များများမွေးပါတယ်
အသက်6လမကျော်သေးတဲ့ရင်းနှီးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးခဲ့မယ်ဆိုရင်ရင်းနှီးငယ်လေးတွေနေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေကိုရရှိစေနိုင်တဲ့အပြင်ကုသယောဂတချို့ကိုပါကာကွယ်ပေးနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါလူရုတ္တမရေခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင
်တော်ရရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတက်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။လက်ရှိ globalization နဲ့ internet online media တွေတွင်ကျယ်လာတဲ့ခေတ်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိပါသလဲ။ခေတ်လိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြစ်မြင်သင့်သလား။ထိန်းချောင်းဖြောက်မှတ်ပေးနိုင်သလားဆိုတာတွေကိုစာရေးဆရာချေဦးညွန့်နဲ့ဦးကျော်စန္တာဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုတင်ဆက်ထားပါတယ်ရှင်။
ဆက်ကြည့်ညူကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်တော်လေးတိုင်းတားရတာလူတွေပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသင်းတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမိကုန်းနေအတွက်
ဟုတ်ကဲ့
ဆိုတော့ပထမဆုံးမြင်တာကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွှေ့မှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေဘူးရသုံးသိုင်းရင်ယဉ်ကျေးမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စန္ဒာရဲ့ဒီအရွေးကိုမပြောခင်ပါဒီ culture and civilization ပေါ့ကျွန်တော်ယဉ်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ
်
ဥမာအိန္ဒိယဆိုရင်ဒါဆရာပါရူထဲကကျွန်တော်ပါတာအိန္ဒိယဆိုရင် separate separata culture separate separata ဂျပန်ဆိုရင်ဘယ်လိုculture တမျိုးခေါ်တယ် civilization တမျိုးခေါ်တယ်ကျွန်တော်တို့ကတော့ယဉ်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ယဉ်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပဘူးပါ냐ပတ်စံမျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ယဉ်ကျေးမှုဆိုတာဟာဟိုကျွန်တော်တို့က culture ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ culture civilization တစ်ခုစလုံးပြောချင်တ
ာဟုတ်ကဲ့ကောင်းပါတယ်ဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျေးမှုလို့
ပြန်ပြီးတော့ဟု
တ်ကဲ့ကောင်းပါတယ်နှစ်ခုလုံးကိုပြောလို့ရပါတယ်
နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကိုလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေတယ်အဲ့ဒါကလည်းနည်းပြန်ကားနေတယ်ကျွန်တော်တိတ်ကြစ်လိမ့်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုဒီဟိုဟိုနေပေါ့ဟိုရှေးဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်ဟိုခစ်စ်ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူးသို့သော်ရှေ့မတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ရှေးဟောင်းကိုထင်းသိမ်းခြင်းနဲ့လူတွေကတော့တပိုင်းပေါ့လေခစ်စ်သွားခြင်းနဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါသဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီအဲ့ဒီဒီ globalization ရရခက်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional နဲ့မပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရစ်စစ်လို့စစ်ယူရမှာ
ဟုတ်က
ဲ့ကျွန်တော်တို့အများကြီးတဲ့ဟာလေးရှိပါလေဥကျော်ဆောင်လာရဲ့ဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည်း
ဝင်လာ
ပဲအဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့သောမှောင်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများအားထိတွေ့နေတဲ့ပုံကိုယ်တွေဘလောက်အော်ဇာလွှမ်းမိုးမှုရှိနိုင်ပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ပါလိမ့်အဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာရေးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကိုကျွန်တော်ချပြနေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ဟောနိုင်ရေးနိုင်ဘလောက်ပြန့်လာမှာလဲဒီဘက်မှာเนาะအဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီကျောင်းမှာစာ
အေး education ဘက်ကိုလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်တို့အတူဆုံးခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်တို့ဖျက်တတ်ခဲ့တယ်အခုထိလည်းစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအခေစားလည်းမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတလုံးငင်းဒဇင်ပါတွေကြီးတယ်ဒီအခုသိတဲ့တိုင်အခုလည်းမြန်မာပြည်မှာဦးကျော်စံသားရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များပညာရေးဝန်ကြီးကိုလည်းမကြိုက်တယ်လို့တော်တော်များတယ်
။
အခုလဲဟိုဟာဆန်းလိုက်တရားဖြတ်လိုက်တရားလို့လိုက်ဒါဖြတ်လိုက် ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်ရှင်းရှင်းချာနာတွေပါလေအဲ့ဒါလည်းဖြစ်တာလည်းဖြစ်ပေါ့တစ်ချိန်တည်းမှာအဲ့ဒါဒီဘီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရှေ့ပြည်တော်မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်တည်းမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့အလိုသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကအဲရင်ကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဆီဟိုတုန်းကဆိုဇက်သပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုကြည့်ကြမှာပေါ့ဆရာအခုဆိုဇက်သပင်ဆိုတော်လေးမြင့်မြင့်သွားပြီလို့ထင်ပါတယ်အဲရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်စီးသေးလဲအဲ့ဒါလွှမ်းမိုးမှုရှင်လားစာပေဆိုတို့စာကောဖတ်ကြသေးလားအခုလူတွေက internet မှာ online မှာပဲတွေ့ကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ကြက်ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သပင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူချားကိုရောက်တာမြန်နေပြန့်နေငါပို့ပြီးတော့ effective ဖြစ်တယ်ပေါ့အကျိုးတက်အောင်ပို့ရှိတယ်ရုပ်ရှင်ရုံတွေမှာရှိပါတယ်ကြည့်ကြပါတယ်နော်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ video ရုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်ရအောင်နော်တစ်ဖက်ကနေပြီးတော့ဟိုကျွန်တော် keyboard ဂီတပေါ့ခေတ်ပေါ်ဒီဂီတာမှာလက်မှတ်တွေတော့နဲ့သိမ့်နဲ့ခြီးပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတာကတော်တော်လေးသနာစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုလည်းသူတို့ဂိုင်းဂန်ရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းသင်တော့ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူ့ထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုဟိုသိပြီးတော့မလစ်အလစ်မထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစဘာပိုနေသွားတယ်ပိုနေတော့ခုနအွန်လိုင်းနေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့နော်ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့ချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အဓိပ္ပာယ်ရှိတာလုံနေကြတာဟိုမှာကျတော့တကယ် awkward ဒီလိုမရှိတာတွေလုံတာတွေများနေတယ်ကျွန်တော်တန်းတန်းတော့ပြောတာပဲဟောပြောဝဲတွေမှာအဲ့တော့ဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အနည်းစုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ်ဟု
တ်ကဲ့ဟုတ်အဲ့တော့အနုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေ့ကျပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ဆိုတိုင်းတာလို့ရတယ်သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်ရတဲ့တွေ့ရမှရှိအဲ့တော့စာပေအနုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုစာပေစ
ည်းရုံးတော့မရှိတော့ဘူးဟုတ်ကဲ့
ဆန်ဆန်မရှိတော့ဘူးနော်ဆန်ဆန်မရှိတော့ဘူးရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးကြီးတဲ့အတိုင်း responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုဆိုင်ဆိုင်တောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါလေ။ဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့ဒီလွတ်လပ်မှုတခြား
ဟုတ်ကဲ့
စိတ်ဆိုင်ဆိုင်ရဲ့စိတ်ကလွတ်မြောက်နေရမယ
်ဟုတ်ကဲ့
ကျွန်တော်ဆိုတာလွတ်လပ်နေရမယ်။ဘာအနေနဲ့လွတ်မြောက်နေရမလဲ။ပုပ်ကိုယ်ဆွဲဝါဒဆွဲစနစ်ဆွဲအလားဒေတာဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆိုင်ရဲ့ယဉ်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလောက်ဥမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာရောမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတရားဟာဟိုစတရားကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတရားဆိုတာဘာလို့မဆိုလောင်လို့ရတယ်ကမ္ဘာမှာဆက်တဲ့အစားပေးရအင်မတန်ထုံးရတယ်။ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုနည်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
း။ဆိုတော့အခုလောလောဆယ်မှာအဲ့ဒီအနုပညာပုံစံပေါ့ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာ။ခုနပြောတဲ့ဂီတလားရုပ်ရှင်လား
။အာဂီတ
။ဂီတ
။ပြောမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဦးကျော်ဆန်သာကြီးရည်ရည်ဂီတစာစုတွေလည်းရည်ရည်တွေတော်ပါတယ်ဗျာဆိုရဲလူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ရတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုလုံးကလို့ဟိုအပျော်နားထောင်နေအပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့မယ်လိုဒီတွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အယုတ်ရှင်ကတော့အချိန်နေရဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဘာလို့ညင်းညက်ခုညာလို့ရှိသေးတယ်လဲထွက်နေတယ်ဇက်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအနုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ်
ဘ possess နဲ့စားတဲ့ taste လို့ပေါ့စားပါမြန်ချက်တစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ့ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတဲ့ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစဖာအားနေတယ်စဖာပါတော့ကျွန်တော်ကပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စားဖတ်လို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ taste ကသူတို့ကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keep for digital ဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာသံမြန်မာဆိုင်ကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ပထမပိုင်းဒီမှာနားမယ်ဆ
က်ဟုတ်ကဲ့ပါဟုတ်ကဲ့
မြမောက်ခေမြမရင်ကျေးမှုဟာဘလို့ဥတီတင်တယ်ဆိုတာကိုလည်းဥကျော်စန္ဒာနဲ့ဆရာချေဦးညိုတို့ဆွေးနွေးထားပါတယ်ဒုတိယပိုင်းကိုသတင်းဒီသတင်းပတ်ရဲ့ပုတ်ထူးရှေ့လာမဲ့သတင်းပတ်ပုတ်ထူးနေ့ညမှာထုတ်လွှင့်ပေးအောင်မှာမလို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်နားဆင်ရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ခွေရနိုင်ကစူးစီးတင်ပြထားပါတယ်
စကားကြေမြောက်အရှိတောင်အာရှအောက်သားပြိုင်ပွဲဘောလုံးပွဲတွေကိုတော့မလေးရှားနိုင်ငံမှာတင်လာနေကစတင်လိုက်ပါပြီမြန်မာ U20 ဘောလုံးအသင်းဟာအုပ်စုအေမှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့နဲ့အုပ်စုတွေကြပါတယ်ပြီးခဲ့တဲ့တင်လာနေကတော့မြန်မာအသင်းဟာစင်ကာပူအသင်းနဲ့ကစားခဲ့ပြီးတော့ပွဲဥဒ္ဒမှာပဲနှကိုကိုမရှိနဲ့အနိုင်ရသွားပါတယ်ဒီနေ့စီကိန်းပြိုင်ပွဲဝင်နေတဲ့မြန်မာဘောလုံးအသင်းရဲ့ခြေစွမ်းနဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့အောက်သားဆောင်မရှင်ခူစော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်
ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောရမှာပေါ့ဗျာပထမပိုင်းကတော့ဥပ္ပနေနဲ့ပြောရပထမပိုင်းကစားဖို့တော့နည်းနည်းလေးသိပ်မကြိုက်ပေါ့သိပ်မကြိုက်တော့ဘာကြောင့်လဲဆိုတော့နည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီဆိုတော့နည်းနည်းလေးဟိုကစားခွင့်ပိုကောင်းသွားပါပဲ
အခုတော့စင်ကာပူနိုင်သွားပြီစင်ကာပူနိုင်သွားပြီဆိုတော့အကျိုးဘိုလ်လူပွဲတက်မဲ့အနေထားရောဘယ်လိုမြင်လဲရောက်နိုင်လ
ားအကျိုးဘိုလ်လူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်တေချာတလောက်ရှိသွားတယ်လို့ဆိုရမှာပါဆရာ။ဘာကြောင့်လဲပွဲပင်စရာအရာဆိုရင်လည်းမြန်မာကဘလူးနိုင်းကိုလာလို့နဲ့ဆက်ကြံပြီးတော့နောက်ဆုံးပွဲပင်ကြမှာကျွန်တော်မလေးရှားနဲ့ကြံပါဦး။ဆိုတော့လာအိုနဲ့ဘလူးနိုင်းကိုနိုင်လိုက်ပြီဆိုရှင်ကိုယ်ကိုးမှတ်လက်ထက်မှပတ်မနေနေရပါပြီ။ပတ်မနေနေရပါပြီဆိုတော့ဟောကမလေးရှားနဲ့တွေ့တဲ့ပွဲစဉ်မှာဟိုဘလူးရလက်ပဲထွက်တည်ဖြစ်စီပေါ့ဗျာ။မြန်မာကတော့ဒီဘူဝဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့နောက်တစ်ခုကပွဲစဉ်ဇာအရာလို့ရှိရင်စင်ကာပူနဲ့မလေးရှားဒုတိယပွဲစဉ်မှာကြံရမှာပေါ့နော်ပွဲစဉ်မှာကြံရမယ်ဆိုတော့မလေးရှားနဲ့စင်ကာပူအဲ့ပွဲစဉ်မှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေပါပေါ့တေရကြဖိုင်တော့ပြန်မပူကြိုက်တာပေါ့ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်စီးကိန်းမှာတော့ဘယ်လိုပဲဆိုတော့တေချာပေါက်အကျိုးဘူးလူပဲတက်သွားပြီလို့ပဲကျွန်တော်တော့ရေရေဘုံကဟောပင်းထိုးလိုက်ချင်ပါ
အဲ့တော့ကျွန်တော်တို့ဒီအသင်းပေါ့ဒီအသင်းမှာပြီးခဲ့တဲ့စီကိန်းမှာကစားသမားတွေလည်းတော်တော်များများထွေတယ်နောက်ပြီးတော့ဒီဟို U20 ကမ္ဘာဖလားမှာဝင်ကစားခဲ့တဲ့ဟိုသူတွေလည်းတော်တော်များများပါတယ်ပေါ့နော်ဒီစီကိန်းမှာပြီးခဲ့တဲ့စီကိန်းတုန်းကတော့မြန်မာအသင်းကဖိုင်နယ်ထိတက်ပြီးတော့ဒုတိယရခဲ့တယ်အခုတစ်ချိန်ကိုရောဘယ်လိုမှန်းထားလဲရွှေတစိမ့်ရနိုင်တဲ့အနေအထားမြင်မိလား
ရွှေတသိရနိုင်တဲ့အနေအထားမြင်ပြီးသားတော့အဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာထိုင်းနဲ့ဗီယက်နမ်ကဘလို့တွေပွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အချိုဘူလူပွဲမှာတွေ့မယ်ဆိုရင်တော့လည်းမြန်မာအချိုဘူလူပွဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါလေအဓိကတော့ကျွန်တော်တို့ကအချိုဘူလူပွဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပိုပြီးအဓိကကြားလို့ပြောရမှာပေါ့နော်ဘူလူပွဲရောက်သွားပြီဆိုလို့ရှိရင်တော့ဒါကျွန်တော်မကြာခဏပြောနေလို့ပေါ့ဘူလူဝဲရောက်သွားဆိုတော့ဒီပမာတက်တာရွှေစိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါတယ်ဆိုတော့လည်းပဲထိုင်းလို့အတင်းကျိုးနဲ့ဘူလူဝဲမှာတွေ့ရမယ်ဆိုရင်တော့လည်းတော်တော်ကိုအားဟိုကြားကုတ်ကြားခဲ့ကြသားမှာပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာပေါ့နော်။အားကြောင့်လည်းထိုင်းဆိုတာပဲဟိုဆရာပြည့်တဲ့အတိုင်းပဲဆိုတော့လည်းပဲဒီပြိုင်ပွဲက23ပြိုင်ပွဲဖြစ်နေတဲ့အတွက်ကြောင့်ဒီမြန်မာအသင်းရဲ့စူးစီးညီညွတ်မှုဟာဟိုလက်ရှိပြိုင်ပွဲဝင်အသင်းတွေထဲမှာဟိုသူရင်းညီညွတ်မှုဆိုတာအချင်းကြားကြားတွဲကြားလာခဲ့တဲ့ကာလကမြန်မာအသင်းကအကောင်းဆုံးအနေအထားမှာရှိတယ်။ဟိုယူ20တွေကတွဲပြီးကြားလာတဲ့အနေအထားဆိုတော့ဒီချက်ကိုကောင်းကောင်းအသုံးချနိုင်တယ်ဆိုလို့ရှိရင်တော့မြန်မာအသင်းကဒီနှစ် ီးကိန်းတံမှာရွှေစိတ်ရလာနိုင်တယ်လို့ကျွန်တော်အဲ့လိုပဲကောက်ချက်ပြောချင်ပါတယ
်။ဒီမြန်မာဒီဘောလုံးကရောတိုးတက်မှုရှိလာလား
။အရင်မြစ်တဲ့တောင်ရှိတော့ဘာလို့တိုးတက်မှုရှိလာတယ်လဲဆိုလို့ချင်းတိုးတက်မှုတော့လေးတော့မြင်လာတာပေါ့ဗျာ။မြင်လာတာဘာလို့တိုးတက်မှုရှိလာလဲဆိုတော့အရင်နှစ်ကတည်းကစာလို့ရှိရင်ပိုပြီးတည်ငြိမ်လာတယ်ပေါ့။တည်ငြိမ်လာဆိုတော့အရင်နှစ်ကတော့ဒီလိုတည်ငြိမ်မှုမျိုးမရလာဘူး။မရှိဘူးပေါ့။ဒီလိုတည်ငြိမ်မှုမရှိဘူးပေါ့နော်။နည်းနည်းဒီပြိုင်မဲ့အတင်းအဖြစ်အားပြည့်လို့ရှိရင်နည်းနည်းပြာရခတ်တဲ့အနေအထားလေးရှိရပေါ့ဒီနှစ်မှာတော့ဒီအဖွင့်ပွဲစဉ်ပေါ့ဒီနှစ်အဖွင့်ပွဲစဉ်စင်ကာပူကိုနှစ်ဂိုးသုံးရနဲ့နိုင်တဲ့ပွဲစဉ်မှာတော့သူ့မျိုးအပိုင်းလေးတွေတော်တော်ယော့နေလာတာတွေ့ရတယ်ပေါ့တူးချင်းချီသွန်းရကတော့တိတ်ပြီးတော့တိတိတတ်တာကြောင်းလဲတိုးတက်လာတာမျိုးမရှိပါဘူးသူတို့လည်းပဲဟိုအတင်းလိုက်အနေအထားတော့တယောက်နဲ့တယောက်အချင်းဆက်လေးတွေပုံမိလာတာလေးတွေရှိတယ်တခုတော့ရှိတာပေါ့ဗျာဟိုကွင်းထဲမှာဘောလုံးကဟိုအနိုင်ရဖို့အတွက်ကိုပဲပို့ပြီးတော့ဟိုဥတည်တာကောင်းနိုင်တယ်လို့ကျွန်တော်အဲ့လိုမျိုးအကြံပြုချင်ပါတယ်ဟိုတခါပြန်ကြတော့လေလိုအပ်တာလည်းပို့ပြီးတော့ကွင်းထဲမှာအနှားအပလေးတွေမှနောက်ပေါက်လေးနဲ့ချိတ်ပြီးတော့ဟိုဘာလို့ညာလေးကြီးอ่ะအဲ့ဒါလေးတွေတော့နည်းနည်းရှော့ပြီးတော့လူတာပေါ့နော်အနှားအပလေးတွေတော့ဟိုဘယ်လိုပြောရမလဲကိုကိုကိုယုံကြည်မှုလွန်ကဲတာမျိုးလေးတွေတော့နည်းနည်းရှော့ပြီးတော့ဒီအတင်းလိုက်စုဖွဲ့မှုကောင်းကောင်းနဲ့စကားဘူးတော့လူတယ်ပေါ့ဟိုပြမီးကပြန်ကောင်းအောင်ဆိုချင်တာပြီးခဲ့တဲ့နှစ်နှစ်နဲ့စာရင်ယုံကြည်မှုပိုကောင်းလာတယ်အခြေအချက်ပိုပြီးလိလာတယ်နောက်တစ်ခုကဟိုအရင်လိုစိုင်းဘက်ကဖိအားပေးတာလို့ရှိရင်ကျင်းထဲမှာရုပ်ရည်ဆင်ပြဘာလို့အောင်မသိတာမျိုးတွေမရှိတော့ဘူးဒါတွေတိုးတက်လာတယ်လို့ပဲပြောရအောင်ပေါ့နော
်မြန်မာအသင်းဟာ2015ခုနှစ်စင်ကာပူမှာကျင်းပခဲ့တဲ့28ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲမှာတော့နောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးတော့အဲ့မှာထိုင်းအသင်းကိုရှုံးပြီးတော့ဒုတိယငွေတံဆိပ်ရခဲ့တာဖြစ်ပါတယ်။မြန်မာအသင်းဟာအရှေ့တောင်အာရှအားကစားပြိုင်ပွဲမှာရွှေတံဆိပ်ပူးတွဲတစ်ကြိမ်ပါဝင်စုစုပေါင်းရွှေတံဆိပ်5ကြိမ်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအကြိမ်ရွှေတံဆိပ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်။ဆိုတော့မြန်မာအသင်းအနေနဲ့ဒီကြိမ်မှာဘိုးဆွဲပြီးတော့ရွှေတံဆိပ်ရနိုင်မလားဆိုတာကတော့ရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားကန္တာကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ30နဲ့50တို့ကနေနားဆင်နိုင်ပါတယ်။မနက်ဖြန်ကြာသပတေးနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကတော့ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမရှင
်။အမေရိကန်ဘဏ်ကူဟန်ကျွန်းကိုမစ်ဆိုင်တုံးနဲ့ပြစ်ခတ်မဲ့အစီအစဉ်ကိုဆိုင်းငံ့ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကဆုံးဖြတ်လိုက်တာဟာအင်တာမအမျိုးမြင့်ကြီးရရောက်တဲ့အချိန်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားနည်းလမ်းနဲ့ဖြစ်ရှင်းတာဆိုးရတဲ့အကျိုးဆက်တွေနဲ့လက်ခံနိုင်စရာလည်းမရှိတဲ့အချိန်ဒီကနေ့ပဲတူတက်လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာထိခိုက်ဒေဆုံးမှုတွေကျင်းပရတဲ့အထိဖြစ်ခဲ့တဲ့စနေနေ့ကလူမျိုးရေးထိခိုက်ရုံးတွေနှစ်ဖက်စလုံးကိုသမ္မတထရန့်ကထပ်မံပြစ်တင်လိုက်ပါတယ်။နာဇီလူလားသူတွေလူပြည်ကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောခဲ့တဲ့တင်းလာနေတုန်းကရုံးမြင့်တန်ချမ်းမှာပြောကြားခဲ့တဲ့ကြေညာချက်အပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတကနှစ်ဖက်စလုံးကိုပြစ်တင်ပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်အမတ်တွေပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဒီချိန်မှာလူကြီးကြီးစိုးရွားရီဟိုတံပြန်ဆန္ဒပြသူလူအုပ်ထဲအမျိုးသားတစ်ယောက်ကကားနဲ့ဝင်တက်ရကတေဆုံးသွားသူအသက်32နှစ်အရွယ်အမျိုးသမီးဟက်တာဟေယာရဲ့ဇာမနာကိုဒီကနေ့ချင်းပတ်မှာဖြစ်ပါတယ်။ဇာမနာကိုတော့ရှာလော့စ်ဝင်းမျိုးကပါရမော့ရွှေရှင်ုံမှာချင်းပတ်မှာဖြစ်ပြီးလူအများများလာရောက်လိမ့်မယ်လို့မျှော်လင့်ထားကြောင်းလဲရွှေရှင်ုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေနဲ့မြန်မာနိုင်ငံဟာအထူးစိုးရင်ပေါ်ရနိုင်ငံတကာနိုင်ငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ကပေါ်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုယ်ဝယ်ရာဘာသာရေးအဆောက်အအုံတွေကိုဖျက်ဆီးမှုတွေဘာသာရေးမုန်းတိမှုတွေအတွက်လှုံ့ဆော်မှုတွေရှိခဲ့တာကြောင့်အထူးစိုးရင်စေရနိုင်ငံတကာနိုင်ငံဖြစ်လွတ်လပ်ခွင့်အစီရင်ခံစာမှာသတ်မှတ်ခဲ့တာပါ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.